မြန်မာနိုင်ငံအတွက်2016ခုနှစ်ဟာကောင်းကျင်းအဖျက်ဖျက်ဖြစ်ထွန်းစေမဲ့နှစ်သစ်ဖြစ်ပါတယ်လို့နှစ်ခတ်ဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟောကိန်းထုတ်ပါတယ်မြန်မာပြည်သူပြည်သားတွေအတွက်အကျိုးပြုမဲ့အစိုးရတရားကိုငြိမ်းငြိမ်းချမ်းချမ်းဖွဲ့စည်းနိုင်မှာဖြစ်ပြီးလူမှုရေးစီးပွားရေးရာတိုးတက်ဖြစ်ထွန်းမှုတွေစောင့်ကြည့်မဲ့နှစ်တစ်နှစ်ဖြစ်ပါတယ်လို့နှစ်ခတ်ဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟောကိန်းထုတ်တယ်လို့တတိထားမှာတွေကတော့ရာသီဥတုဘေးဒဏ်ယောဂါဘယဘေးနဲ့တရားဥပဒေစိုးမိုးရေးပိုင်းမှာလက်ပေးလက်ယူမှုတွေများပြားလာနိုင်တယ်လို့လည်းဆိုပါတယ်2016ခုနှစ်မြန်မာနိုင်ငံအတွက်နှစ်ကြိုဟောကိန်းကိုမတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်2016ခုနှစ်ဟာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုပြားပြားလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ January လတည့်နေ့ဟာတောက်ချာနေ့နဲ့စတယ်တောက်ချာနေ့ဆိုတာက Venus တောက်ချာနတ်ဒေဝီကိုကိုးစားပြုတယ်2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သို့မဟုတ်မိခင်တို့ရဲ့သဘာဝစွမ်းမိုးတဲ့အစိုးရကနေအုပ်ချုပ်မဲ့အနာဂတ်နှစ်ဖြစ်တယ်မြန်မာနိုင်ငံပါဝင်ကမ္ဘာပြည်ကြီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွမ်းအားတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့လူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိနိုင်တဲ့အခွင့်ပြတ်ပါလေ2016ခုကဏ္ဍတစ်လုံးနဲ့ဖြစ်သွားရင်နံပါတ်6ကနေရတယ်နံပါတ်6ကကဏ္ဍတို့ရဲ့အဆင့်မြင့်ဆုံးနံပါတ်တစ်ခုဖြစ်ပြီးတော့အောင်မြင်မှုတွေရဲ့မြင်မာဆုံးအကြောင်းအရာတစ်ခုရဲ့အဆုံးနောက်တစ်ခုရဲ့အစကိုစတင်မှုတွေရှင်လန်းပြရတဲ့နံပါတ်ဖြစ်တဲ့အတွက်အပြောင်းလဲတစ်ခုနဲ့အဖြစ်တစ်ခုကိုစတင်နိုင်တယ်အဟောင်းတို့ရဲ့အဆုံးကိုဒီတစ်နှစ်တာအတွင်းဆုံးသက်ပြီးတော့လာမယ့်အနာဂတ်ရဲ့ကောင်းခြင်းအပြားပြားကိုစတင်ဆက်ဆောင်သွားမယ့်ဖြစ်ရတယ်ဖြစ်ပေါ်မဲ့မြန်မာနိုင်ငံရဲ့အနာဂတ်ကအရှိမတည်ရှိနေပါလေလုပ်ငန်းရေးရာစီးပွားရေးရာအပြားပြားလူသားတွေမှာအခက်အခဲမြင်ရရှိစေအားလုံးမှာအဖြေရှာနိုင်တဲ့အနေအထားနဲ့ကောင်းသောအနာဂတ်ကိုဖန်တီးနိုင်တဲ့ကံကြမ္မာတွေနိုင်ငံသားအသီးသီးမှာကိုယ်ဒီကောင်ကပိုင်ဆိုင်ကြပါလိမ့်မယ်။ကောင်းသောထောက်ကူတွေကိုလည်းရရှိပါလိမ့်မယ်။မင်းဆိုရနဲ့ဒီလူကြဖြစ်ပေါ်မဲ့ပဋိပက္ခတွေငြိမ်းချမ်းမယ်။လောကသားဒီဒီမှာစီးပွားရေးလောကမှာပုံမှန်တက်ပို့ပြီးတော့မြန်မာလာတဲ့စီးပွားရေးနေသားရှိမယ်။ကုန်စည်လုံးနေသားတော့ပုံမှန်တက်တဲ့နေသားရှိနေကြစားကြီးမားသောကုန်စည်လုံးပဋိပက္ခမရှိပါဘူး။ဒါနဲ့ဒီတနည်းတာကာလတော်တွင်မှာဧပြီလ20နဲ့မေ20ကြား2016 2016 September 20နဲ့ October 20ကြားမှာသဘာဝအမြင်လေးတွေကိုတော့အနည်းငယ်သတိရှိရမှာဖြစ်ပါလေ။နံပါတ်6လွန်မိုးတဲ့အချိန်မှာမိဘေးဥပအမြင်ကိုတစ်ချက်ငလျင်ဘေးဥပအမြင်ကိုတစ်ချက်အပူနှိုင်းလွှမ်းမိုးကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးဥပအမြင်ကိုတစ်ချက်သတိထားရမှာဖြစ်ပါလေ။နိုင်ငံရေးနေသားမှာတော့2016ခုနှစ် January 27နဲ့ February 19ကြားမှာတစ်ချိန် March 27နဲ့ April 20ကြားမှာတစ်ချိန်ထူးခြားတဲ့အကြောင်းလေးနဲ့ကောင်းသောနေသားတွေရှိပြီးဉာဏ်သာစွာလွှဲပြောင်းမှုနဲ့ဆိုရအပိုင်းမှာအမျိုးသမီးတို့ရဲ့အာဏာသွားမှုနဲ့ဆိုတော့ဒေါ်စန်းစုကြည်ရဲ့အနေထားမြင်မာတဲ့နေသားတွေကိုရောက်တယ်လို့ NLD ရဲ့သွားမှုမှုရဲ့နေသားကလည်းကောင်းသောပြည်သူလူထုအပေါ်မှာအကျိုးပြုနိုင်တဲ့အစိုးရတစ်ခုကိုဖွဲ့စည်းနိုင်ပါလိမ့်မယ်။အခြားသောအတွေ့အကြုံရှိသူတွေလည်းအစိုးရဖွဲ့စည်းခြင်းပါဝင်ပြီးတော့ထောက်ကူပြုမဲ့နှစ်တစ်ခုဖြစ်တဲ့မြေတားနှစ်ဖြစ်ပါလေ။တယောက်သောသူတယောက်ချင်းပေါ်မှာနောက်တယောက်သောသူကကတဲ့ရက်တဲ့လုံးမယ်ဆိုတဲ့အနေအထားတော့မတွေ့ပါဘူး။ဒီနှစ်ဒီကာလအတွင်းမှာတော့ပညာရေးရာတိုင်းခြားတွေမှာနိုင်ငံတကာစစ်မှုသွားမှုမဲ့အနေအထားထိတော့မရောက်နိုင်ကြစားနိုင်ငံတကာရဲ့အထောက်အကူတွေကိုရယူနိုင်ပြီးတော့အစကနေပြန်ပြီးတော့လမ်းကြောင်းတွေပေါ်ပြီးတော့လမ်းကြောင်းမှန်တွေပေါ်ကြစားစားရောက်လာပါလိမ့်မယ်။ကျန်းမာရေးနေသားတိုင်းမှာတော့အားလုံးရဲ့ကျန်းမာရေးမှာအနည်းငယ်သတိထားရမယ်။ခါတိုင်းနဲ့ပုံပြီးယောဂဝေဒနာလေးတွေဖြစ်ပေါ်မှုလေးတွေရှိမယ်။အထူးသဖြင့် 2016 January March May June October တွေမှာယောဂဝေဒနာလေးတွေ outbreak လို့ကျန်ပွားမှုယောဂပိုးလေးတွေဖြန့်ကျက်မှုလေးတွေကဘာနဲ့နဲ့ဖြစ်ပေါ်မှုကကဘာမှအဆင့် တစ်ဆက်မြန်မာနိုင်ငံသို့ကူးလာလေးတွေဖြစ်တတ်တယ်ဒါနဲ့လည်းကြီးမားတဲ့ညာဆိုပြီးတော့ကြောက်စရာကြောင့်မရှိပါစီရင်နေတာအပြစ်ဘက်ကငြင်းချမှုဘက်ကိုလည်းငြင်းချမှုအပြစ်တော့မရပါမြန်မာနိုင်ငံမှာရှိနေတဲ့စီမီငြင်းချမှုကတော့ခါတိုင်းနှစ်တဲ့ပုံပြီးတော့ရော့ကျသွားပါမယ်ငြင်းချမှုအတွက်ဆောင်ရွက်မှုအတိုင်းအတိုင်းတာမှာ40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိကောင်းသောနေသားပဲသူရောက်မယ်အပြည့်ဝရာချင်းတော့မရှိနိုင်သေးပါအနာဂတ်ရဲ့နေသားတန်ရည်ပြည်နေသားမှာတရားဥပဒေစွန့်မိုးရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာတော့ခါတိုင်းနဲ့ပို့ပြီးတော့အရှင်းပြေလာမယ်ဒါပေမဲ့လက်စားချင်းပြဿနာတွေကတော့ပတ်ရောက်ချင်းမရှိဘူးငြင်းသက်ချင်းလည်းမရှိဘူးပို့ရတိုးပွားလာစရာအကြောင်းရှိတာတော့သတိထားမယ်နှစ်တခုဖြစ်ပါလေဒီနေ့ဒါအတွင်းကံကောင်းခြင်းများရစေဖို့တူတဲ့သူမြတ်တာတာပြီးတော့အားလုံးညီညွတ်စွာနေကြဖို့ပါပဲကျေးဇူးတင်ပါတယ်